1942ခုနှစ်ဘတ်တော်လပြီးကျော်တရနေ့ညရန်ကုန်တိုင်းပင်ကုန်းကျောင်းမြို့နယ်16ရာခွဲမြမဝိဟာရကျောင်းတိုင်းအတွင်းတိသာပူဇော်အပ်သောအမတ္တနံဟုစေတီတော်သီတော်တင်စေဘုရောတင်မင်္ဂလာသဘင်စီတရားပူဇာဓမ္မသဘင်ဆင်းရဲရာမှခေါ်ချအပ်သောမာရိယတ္တမိပြပကာထာဝက်ကပန်ရပါဠိတော်အင်္ဂုတ္တမိပြသတုကနိဗ္ဗာန်ပါဠိတော်တို့၌ရာရှိသောရောဟိတ္တကပုဒ္ဒံတရားတော်ရောဟိတ္တကပုဒ္ဒံတရားသောဘောကြသိခင်မနာကြသိခင်တရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားအားယုတ်တိစွာလက်အုပ်ချီးမွှေးရရှိခိုးကြရအောင်ကရုဏာတိတလဟတယံပညာပိသောတာဝိဟတမောဟတမံသာလရမရလောကကရုံဝန္တေသူရတံဂတိဝိမုတ်တံဧသေနာသစ္စာဝေစေတာဒုက္ခိတာဟွန်တုပါတဝောကရုဏာတိတလဟရယံမဟာကရုဏာတော်မြတ်အတွင်းသာဖြင့်လန္လာခွေလျာအင်းမြာစီပင်ကြည်လင်သောရွှေစိတ်နှလုံးသာလဲရှိတော်မူပေထသောပညာပိသောတဝိယတမောဟတမံအရဟတမံပညာတိဟုသောစီမိယံဖြင့်အဝိဇ္ဇာတိဟုသောအမိန်မောင်းသောပေပြတ်တော်မူပြီးထသောသန္တရာမရလောကကရုံလူနှစ်စုံနှင့်တရားဖြစ်သောသတ္တလောကအလုံးဤသုဇတံသရရှောင်းခွန်လူ၌ထုံးလဲနှစ်ခုကိုပါကျူရှိရာကိုကောင်းစွာမတွေ့ဆိုတော်မူတတ်ပေသောဘုဒ္ဓံအတိသလေးပါမြတ်တရားကိုပြန်သာခြင်းတည်းသိမြင်မိတာဘုရားရှင်ကိုယ်တော်မြတ်ကြီးကိုမယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ဆိုကြကုန်ပါသောတော်များစွာလောကနာကိုသူငါသမုတ်အကျွန်ုပ်တို့သည်ဝန္တေဝန္တမတရားဟောတရားနာပြီးရန်ွာ၍ခြားသာစေကြောင်းသုမောတောင်းလျက်ဥက္ကောင်းတို့ကျုံလည်းအောင်မို့၍ရှိခိုးကြပါကုန်၏မြတ်စွာဘုရားဒေတိနာသစ္စာဝိသေနာဤသို့လုံသံတော်တို့ပြန်၍ဟောမန္တောပဏ္ဏမသစ္စာတကားကိုပြောဆိုရလေသောကြောင့်ဘာတေဝတရားရှိခင်စေကောဝိညာဉ်ကုန်သောသုရာစင်ပရိသပေါင်းတို့သည်ဒုက္ခိတာဝိယခင်ကွာကိုစိတ်နှပြချမ်းသာလေးရှိကြကုန်သည်ဟောတို့ဖြစ်ကြပါစေကုန်သတည်းဒိဋ္ဌောကသစီယကသိမ့်မှလည်းကြီးကြီးကကုန်သည်ဟောတို့ဖြစ်ကြပါစေကုန်သတည်းနိဗ္ဗာန်သာမီယံသတိမလည်းကြီးငြိမ်းကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းအဘကသမညုမမိန်တကောရှိ၍ဇောယိမနောင်ကြောက်ကြဘူးဆွေးကိုကြွေးခြင်းမှလည်းကြီးငြိမ်းကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းပသနာတရားသိတူဘောတူပြောတူရှင်တူပဲဖြစ်ကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းဟောတုယခုသောသောသစ္စာသကံနှင့်ဘုလိုအပ်တဲ့မေတ္တာတရှိဝါကြောင့်အချိန်မကြာကိုသီးကုန်ကဖြစ်တော်မူကြပါစေကုန်သတည်းအမတ္တနံဦးလို့အမည်ရပြီအမတ္တနံဦးလို့ဘွဲ့တော်တက်သည်စေတီတော်တိထဘုဝဲပြီးတော့သုစီတော်အပူဇော်သည်စေတီယပူဇာဓမ္မသဘင်ကိုယမဝိဟာရအကြောင်းဆရာတော်ဘုရားကြီးကမနစ်လွန်ကလေးပြီးတဲ့နှစ်ကလေးကဘုန်းကြီးတို့အမိတ်တော်သတ်မှတ်ထားတယ်ကအကြောင်းစေတီတော်ဤတပွဲဧဝရှင်တရားနှညတော်ချီးမြှောက်ပါလောဘေသရောကဘုန်းကြီးတို့တန်အမိတ်သတ်မှတ်ထားတော့
တော်ပြရတဲ့ကဘုန်းကြီးတို့ဟောဖို့ဆုံးဖြတ်ပြီးသား။ဝါရင်တော်တလင်းကတရားဟောတယ်ဆင်းတဲ့အခါကျတော့ဆောင်းရည်လေးနဲ့လူရည်ပြေးဖို့ရန်တရားဟောပြေးတာဒီတည်တဲ့ရွေးထုတ်လိုက်တော့တရားဟောပြေးရမယ့်ဌာနကအလုံး400လောက်ဖြစ်နေတော့ကာရင်400လောက်ဖြစ်နေရင်ရက်က230ပဲရှိတယ်နတ်တော်ကနေနေုံကုန်သည်အတိ230ဟိုဝါဇုံဥပ္ပတိကတ်ထဲလဲမှာရေပေါင်း200အစိတ်လောက်ရပိဇာပေါင်း400လောက်ဖြစ်နေတော့အဲ့ဒါနဲ့တချို့ပိဇာတွေအသာဖယ်ထားပြီးဘောရီတို့ဆန်းဆန်းတော့အလူပွဲများပရိယတ်တိစာတော်ပြန်ပွဲများယခုလိုဇာတော်ဘုရားကြီးကအမိန့်တော်ချတဲ့မလွဲ့ပါမရှောင်ပါတဲ့တရားပွဲများကိုအကုန်ထည့်ပြီးတော့ဘုန်းကြီးတို့စီစဉ်တော့တရားပွဲပေါင်း260လောက်ဘုန်းကြီးတို့ထည့်လိုက်တယ်ပါတယ်။ကျန်ရခဲ့တာတွေတော့တတိကြီးပါပဲ။ဒါတော့ဒီကနေ့ဆရာတော်ကြီးညတောင်းဆိုထားရမှာမေတ္တာရထားရမှာဘုန်းကြီးတို့ကတညလေးပဲခေါ်နိုင်တော့။ဒါဒီတော့မှလည်းကဟုံးနဲ့ပေါ်ပြီးတော့တရားတပွဲဟောတို့တရားပွဲကဘုန်းကြီးတို့ခေါ်ရနာကြီးပြည်ဒီကမှာပြီးတော့ကြောက်ပြန်ခဏလေးအပါလေးအပန်းကြည့်ပြီးဒီရောက်လာတော့ယခု7နာရီတိတိဖြစ်ပါလား။ဒီတော့ယေဘုရားတို့ပြေသာဘုရားကောင်းတို့နဲ့အမရနန္ဒစီရီတော်ရဲ့ဒါရကာဖြစ်တော်မူတဲ့ဇာတော်ပြန်ကြီးအားတညတောင်းမှထားပြီးကိုတညတဲ့ခေါ်ရတဲ့အတွေ့ကြောင့်ဇာတော်ကရောပြေသာဘုရားကောင်းတို့ကပါဘုန်းကြီးအားအလုံးစင်နာခွင့်လွှတ်ကြလိမ့်မယ်လို့ခွင့်လွှတ်ကြပါလို့လည်းပဲဘုန်းကြီးတို့မေတ္တာရပါတယ်တောင်းမှပါတယ်ခွင့်လွှတ်လိမ့်မယ်လို့ပြောလင့်ထားပါတယ်အမရနန္ဒအမိကအလုံးမွန်မြတ်ပြီးတော့ထိတ်တန့်ကြတဲ့အပြည့်တရားအမတ်တဆိုတာကနိဗ္ဗာန်ရဲ့အမိဖြစ်နေတယ်အမတ်တဆိုတဲ့အမိဒီနိဗ္ဗာန်ရဲ့အမိဖြစ်ပါတယ်နိဗ္ဗာန်ရဲ့အမိဖြစ်တဲ့အတွက်ကြောင့်ဒုအမတ်တနဲ့ဆက်စပ်နိဗ္ဗာန်နဲ့ဆက်စပ်တဲ့သုတ်တံကိုဘုန်းကြီးတို့ဟောဖို့တမင်ရွေးချယ်ရပါတယ်တမင်ရွေးချယ်တော့နိဗ္ဗာန်ဆိုင်ရာသုတ်တံတွေတတိကြီးရှောက်ပြီးတော့ရှားလိုက်တာနိဗ္ဗာန်အကြောင်းဆိုတာကပရမတ္ထတရားတည်းမှာကိုမရဘူးမရောက်ဘူးမတွေ့ဘူးသေးတယ်ပရမတ္ထဓမ္မရှင်းချင်းတော့သူကအခက်ဆုံးတရားစိတ်စေတသိက်ရုပ်ဆိုတဲ့သင်္ကတပရမတ္ထတော့မိမိလောကီဝိပဿနာဉာဏ်နဲ့လောကီဉာဏ်နဲ့ကြည့်ရင်ကိုပဲသိနိုင်တဲ့ပရမတ္ထဓမ္မမျိုးရှင်းချင်းတော့သင်္ကတပရမတ္ထသိဖို့ကြည့်ဖို့တွေ့ဖို့ဆိုတာကမခက်ဘူးအမေကပရမတ်ကတော့လောကုတ္တရာစိတ်လောကကိုလွန်မြောက်နေသောစိတ်ကိုရမှပြိနိုင်တာဖြစ်ခြင်းကြောင့်ခန္ဓာကပရမတ်သည်ပြိဖို့ရာအခက်ဆုံးသောတရားပါပရမတ်တရား၄ပါးတို့သည်ဘယ်ပရမတ်ကိုပြိဖို့အခက်ဆုံးလဲလို့မေးရင်အတ္တကပရမတ်ကိုပြိဖို့ရာအခက်ဆုံးပါအတ္တကပရမတ်ဖြစ်တဲ့နိဗ္ဗာန်ဓာတ်ကိုအမတ်တို့ရောပုတ်ခြင်းလည်းပဲလဲလဲဖလေရည်မျက်စောပြဟောတဲ့ဒေသနာတွေညောင်းများစွာရှိတယ်။ဒါကြောင့်အမတ်အာသင်္ကတနိဗ္ဗာန်ဆိုတဲ့တရားမြတ်ပရမတ္ထခွေရှာတဲ့ပုဂ္ဂိုလ်တယောက်ရဲ့အကြောင်းအရာနိဗ္ဗာန်ရဲ့အကြောင်းအရာကိုကောင်းစွာဖော်ပြတဲ့ဗုဒ္ဓံနဲ့ဤရောဟိတ္တဗုဒ္ဓံကြီးဒီကနေ့အမတ္တအသင်္ကတပရမတ်ကိုဝေချာကြတဲ့ပရိသတ်ပေါင်းသူတော်ကောင်းတို့အားအမတ္တနှုတ်စေရီတော်ရဲ့ဓိတော်သိသင်ဓိတော်သင်စေရီယပူဇာဓမ္မတွင်မှာအမတ္တကိုဝေချာခဲ့မှုတဲ့ပုဂ္ဂိုလ်တယောက်ရဲ့အကြောင်းအရာနဲ့တကွာအမတ္တဆိုတာဘယ်မှာလဲဆိုတဲ့အကြောင်းအရာကိုဘုန်းကြီးတို့ပရိသတ်အားဤသို့တန်ဖြစ်ဘုန်းကြီးတို့ညံပြီတော့သင်ပြပါမယ်အမတ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားဘုရားပါဠိတော်နိဗ္ဗာန်ပဋိပန်ယုတ်တုတ်ကံမြတ်ပရိယညာစွာနဲ့ဖလစ်ပြီးတော့ဟောတယ်အတိဘိကဝေအာဇာတံအဘူတံအဂတံအသေကတံဘိကဝေယံတော်များဟောချက်တော်အာဇာတံအာဇာတံဇာတမဟုတ်ဇာတိမဟုတ်ဖြစ်ပေါ်ခြင်းမဟုတ်သောတရားသည်အတ္တိရှိပါပဲဤဝါမဖြစ်ခြင်းသောရှိသောတရားသည်အတ္တိရှိပါပဲဤ ဘိက္ခုရတော်များဟောရှင်းသာလို့အာဟုတံအကြောင်းကြောင့်မဖြစ်သောတရားတွေအတိရှိပါ၏အဘူတံအကြောင်းကင်း၍မဖြစ်သောတရားတွေအတိရှိပါ၏အရဟတံအကြောင်းကြောင့်မဖြစ်သောတရားတွေအတိရှိပါ၏အဘူတံအကြောင်းကင်း၍မဖြစ်သောတရားတွေအတိရှိပါ၏အကတံတကုအပိဋိဒတဲ့ပုဂ္ဂိုလ်တလုံးတယောက်တို့ကမလုအပ်တော့မလုနိုင်တော့မပြုတ်အပ်တော့တရားတရားတိရှိပါပဲဤအသင်္ကတံကံဖြင့်ပြုခြင်းခြင်းမရှိသိခြင်းပြုခြင်းခြင်းမရှိဥဒုပြင်ပြုခြင်းခြင်းမရှိအာဟာရဖြင့်ပြုခြင်းခြင်းမရှိတဲ့အသင်္ကတတ္တပရမတရားတိရှိပါပဲဤအမတံမသိသောတရားမပြည့်စည်သောတရားတရားတိရှိပါပဲဤနိဗ္ဗာန်ပရိပယုကဒေဝတာရောနိဗ္ဗာန်အကြောင်းကျုံးသောဟောတော်မူသောဘုရားရှင်ကိုယ်တော်မြတ်ကနိဗ္ဗာန်ရဲ့ပရိယေတွေကိုအာဃာတံအဘူတံအဂတံအသေကတံအမတံဒီလိုဟောပါနိဗ္ဗာန်ကိုဘယ်လိုနှံ့လျားမလဲအာဃာတံအကြောင်းကြောင့်ဖြစ်သောအဖြစ်တရားမဟုတ်ဘူးလို့လည်းနှံ့လျားပါအဘူတံအကြောင်းကြောင့်ဖြစ်သောအဖြစ်မဟုတ်ရင်အကြောင်းကြီးဖြစ်သောအဖြစ်လားအဘူတံအကြောင်းကြီးဖြစ်သောအဖြစ်မျိုးလည်းမဟုတ်ဇာတဘူတမဟုတ်ဘူးအကြောင်းကြောင့်ဖြစ်သောအဖြစ်အကြောင်းကြီးဖြစ်သောအဖြစ်အဲ့ဒီအကြောင်းကြောင့်ဖြစ်သောအဖြစ်အကြောင်းကြီးဖြစ်သောအဖြစ်လို့ဆိုရတယ်အဖြစ်တရားမျိုးမဟုတ်ဘူးလို့အဃာတအဘူတနှစ်ပိုက်ဖြစ်ပြောအကတံဆိုတာကလုံယူရတဲ့တရားမျိုးမဟုတ်ဘူး။ဘာလို့ပရိသတ်ပေါင်းဆိုတော့ကောင်းဘူး။တရားထုတ်တာဘာတွေအထုတ်တယ်လို့ဆိုရင်တော့နိဗ္ဗာန်တွေအထုတ်တယ်လို့ဒီလိုပဲပြော။ဒါဖြစ်ရင်တရားအထုတ်တာဟာနိဗ္ဗာန်တွေအထုတ်တာလို့ဆိုခဲ့။ယောဂီပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုလုံယူနေရတာလားလို့ဒီလိုပေးစရာဖြစ်လာတယ်။နိဗ္ဗာန်ကိုလုံယူနေရတာမဟုတ်ဘူးသူတို့ကရှိပြီးသားဆိုတာကိုသဘောချတာနိဗ္ဗာန်ကိုလုံယူရတာမျိုးမဟုတ်ဘူးလုံယူလို့ရတာမျိုးမဟုတ်တဲ့ကြောင့်ကိုအကတံဆိုသောပါဠိတော်ပြည့်တော်ဘုရားပြောအကတံလုံယူရတဲ့တရားမျိုးလည်းမဟုတ်ဘူးလုံယူရတာမျိုးမဟုတ်ရင်ငါတို့ကရှိနေတာကိုနည်းနည်းပါးပါးပြုပြင်ယူရမှာလားလို့ဆိုတော့အာသေကတံလည်းတော့ကရှိနေတာကိုကိုကျိတ်တဲ့ပုံစံတို့ရောက်အောင်ပြုပြင်ယူရတာမျိုးလည်းမဟုတ်ဘူးအာဃာတံအာဟုတံအာဃာတံအာသေဃတံဒီလေးချက်ကိုမှတ်ပါအာဃာတံအကြောင်းကြောင့်ဖြစ်တဲ့အဖြစ်မဟုတ်ဘူးအာဟုတံအကြောင်းကင်းမဲ့ဖြစ်တဲ့အဖြစ်မျိုးလည်းမဟုတ်ဘူးအာဃာတံလုံယူမှရတာမျိုးလည်းမဟုတ်ဘူးအသင်္ကတံရှိပြီလားကိုပြုပြင်ယူရတာမျိုးလည်းမဟုတ်ဘူးတဖြစ်ရင်ဘုန်းကြီးတို့ပြေသားမသူတော်ကောင်းတို့နိဗ္ဗာန်ကဘယ်လိုနေရာလဲလို့ဆိုတော့ဗန္တိလက္ခဏံအေဇုတိရသံအနိမိတ်တာပိစုပဋ္ဌာနံနိဗ္ဗာန်နိဗ္ဗာန်ဗန္တိလက္ခဏံအငိမ့်သဘောရှိတယ်ငိမ့်တဲ့အငိမ့်တဲ့ဘောနိဗ္ဗာန်ရဲ့သဘောသည်ငြိမ့်တဲ့သဘော။ဘာသဘောလဲ။ဩသန္တိနော်။သန္တိလက္ခဏာငြိမ့်ခြင်းတဲ့သဘောရှိပါပဲ။ဣဇုတိရသံကြောက်ရွှေ့ခြင်းသဘောမရှိပါပဲ။သေကတ္တပရမတ္တိကတော့အမျိုးမျိုးကြောင်းကြောင်းကြောင်းကြောင်းသွားတယ်။သေကတ္တလည်းကချမ်းသာတာဘလောက်ကောင်းနေလဲပြောပြောကြောက်ရွှေ့တဲ့ချမ်းသာ။အမြဲတမ်းကြောက်ရွံ့ဘလိုကြောက်သွားဒီလိုကြောက်သွားသေတ္တလေကလူချမ်းသာနဲ့ချမ်းသာဟိုပြမှာချမ်းသာဘယ်ချမ်းသာဖြစ်ဖြစ်သူတို့တွေကအမြဲတမ်းကြောက်နေကြတယ်တဲ့ရွှေရှားနေကြတကူအတိုင်းမမရွှေမရှားပဲနဲ့ခံပြတဲ့သဘောရည်လို့ဘာဒီသေတ္တလေကချမ်းသာဟာဘယ်တော့ရှိပါလိမ့်မဆိုတဲ့အသေတ္တချမ်းသာကတော့ဘာပါလဲလဲဣစုတိရမဘယ်မှမပြောင်းဘယ်တော့မှမပြောင်းဘယ်လိုမှမရွေးရှားဘူးအတားအဆီးငိမ့်နေတဲ့အခြေသဘောသူ့မှာရှိတယ်။ဗာတိလက္ခဏာဣသုတိရသံအာတိမိတ်တာပိစုပဒါနံအာတိမိတ်တာပိစုပဒါနံဒါဖြင့်နိဗ္ဗာန်ကိုတတိတော်တို့အာယုပြုမယ်ရ ယူပါယုတ်တယုခန္ဓာယောယပါယုတ်ဓမ္မယောဓမ္မယောယူပါယုတ်တယုခန္ဓာယောယပါယုတ်ဓမ္မယောဓမ္မယောအာယံဘယ်နှပြုလဲယူပနမိပတ္တနမိခန္ဓာနမိယပနမိဘုဒ္ဓဘနမိအဲ့လိုနမိတစ်မျိုးမျိုးအနေနဲ့ချင်းလာကလားလို့ဆိုတော့အာနိမိတာပိစုပတ္တနံယုတ်နမိအပန္နမိအနန္တမိအသေနမိဟုတ်လားအယကနမိအတုအတိနမိဆိုတာနမိတစ်ခုအုပ်တစ်ခုခုအနေနဲ့ချင်းလာခြင်းအလခြင်းမရှိပါဘူးယုတ်အနေနဲ့လည်းမထင်ဘူးအသေအနေနဲ့မထင်ဘူးအပန်းအနေနဲ့လည်းမထင်ဘူးအယကအနေနဲ့လည်းမထင်ဘူးအနတ်အနေနဲ့လည်းမထင်ဘူးအတွေ့အထိအနေနဲ့လည်းမထင်ဘူးအာယုနမိတ်အနေနဲ့သာဖြစ်ဘာဒီမှာအကောင်းအထည်တော့မရှိဘူးတဲ့ဘာတော့ရှိတော့ဆိုငြင်းနေတဲ့ပန်းပြိသဘောတော့ရှိပါလေဟုတ်လားအဲ့ဒီကနေ့ဆိုလေအငိမ့်တက်ပြီးရွေ့လေးလားပြောင်းလေးလားဆိုတော့ရွှေရှာခြင်းပြောင်းလဲခြင်းအလေးမရှိလို့အဲ့ဒီဓာတ်ကိုအမတ္တဓာတ်ခေါ်ပါလေရွှေရှာခြင်းပြောင်းလဲခြင်းမရှိတဲ့ဓာတ်ကိုပါတဲ့အမတ္တဓာတ်ဟုတ်လားလက္ခဏာရမပိစုပ္ပတ္ထံနဲ့ပြောထားတယ်နော်ဗဒ္ဒံမပါဘူးဗဒ္ဒံဆိုတာကသာတိပရိယတိကျွမ်းကျင်တဲ့ပုဂ္ဂိုလ်များကတော့နားလည်ဗဒ္ဒံဆိုတာကအကြောင်းကိုပြောတာဗဒ္ဒံဆိုတာပေခန္ဓာခြင်းသာအာလုံတို့မှာအကြောင်းရှိတယ်လူချက်သာနဲ့ချမ်းသာလေးပါချမ်းသာအာဇာချမ်းသာယောမချမ်းသာပေခန္ဓာလေးကချမ်းသာတရားပါလို့များအကုန်လုံးအကြောင်းကြောင့်ဖြစ်တဲ့အကျိုးချမ်းသာဟုတ်လားအဲ့ဒါကြောင့်ပေခန္ဓာချမ်းသာအာလုံတို့မှာဗရဒ္ဓံဆိုတဲ့နိကပ်ပြီးတော့ဖြစ်စေသောအကြောင်းတွေအလုံးရှိကြတယ်ဥပမာဝေရိကဒုက္ခဝိဒနာနဲ့ခံစားရတဲ့ချမ်းသာဟာအနည်းဆုံးအကြောင်းပြပါဆိုရင်ဖတ်ပါရှိတယ်။မှန်ပါဗျာ။ဟုတ်လား။မှန်ပါဗျာ။ဝိဒနာနဲ့ပတ်သက်တဲ့ချမ်းသာရဲ့နည်းစွာသောအကြောင်းကိုဘယ်လိုပါလဲ။မှန်ပါဗျာ။ဟေးဟုတ်လား။မှန်ပါဗျာ။ဝိဒနာသောအကြောင်းကိုပြအောင်မယ်ဆိုလို့ရှိရင်အဲ့ဒီမှာသေဒနာတို့ကံတို့ပြရတဲ့အကြောင်းများစွာရှိပါတယ်။မှန်ပါဗျာ။ဒီတော့ခေါင်းကြီးတို့ပရိသတ်မှားရမှာကသင်္ခါရလေးကချမ်းသာအလုံးတို့မှာအကြောင်းရှိနေတယ်အကြောင်းကြောင့်ဖြစ်သောချမ်းသာတွေလို့သင်္ကတချမ်းသာများကိုဒီလိုမှတ်ပါပါဘုရားအကြောင်းနဲ့အကျိုးဒီလိုဆက်နေတာကိုပဲအဲ့ဒါပဋိစ္စသမုပ္ပါလို့ဆိုတာမဟုတ်ပါလားဘုရားဒါကြောင့်သင်္ကတလေကချမ်းသာလောကီချမ်းသာအလုံးတို့ဟာအကြောင်းကြောင့်ဖြစ်တဲ့အကျိုးချမ်းသာတွေမို့လို့ပဋိစ္စသမုပ္ပါစက်သေးကတဲ့စက်သေးမှလဲနေတဲ့ချမ်းသာဟာချမ်းသာရှင်မဟုတ်ကြဘူးနော်လူချမ်းသာပါနဲ့ခံစားမလဲဝေဒနာနဲ့ခံစားမယ်။နတ်ချမ်းသာပါနဲ့ခံစားမလဲဝေဒနာနဲ့ခံစားမယ်။ဓမ္မချမ်းသာပါနဲ့ခံစားကြမယ်ဝေဒနာနဲ့ခံစားကြမယ်။ဟုတ်လား။မှန်ပါဗျာ။လူချမ်းသာပါလည်းပရိသေမင်းဣဂရေမင်းသိကြမယ်မန္တမင်းဆိုမင်းစည်းစိမ်အမျိုးမျိုးစုံကိုပါနဲ့ခံစားမယ်။ဝေဒနာနဲ့ခံစားမယ်။နတ်ဒီသင်္ခါရသံသာပြမဒီသင်္ခါရသံသာအကုန်လုံးတေဟူဟာဝေဒနာဒီတော့ချမ်းသာချမ်းသာလို့ဘယ်လိုပဲပြောပြောတေဟူကောက်လို့တော့ဝေဒနာကိုရပ်နေတယ်ဝေဒနာကိုရပ်နေတဲ့အတွက်ကြောင့်အဲ့ဒီဝေဒနာနဲ့ခံစားရတဲ့ချမ်းသာတို့ဟာအတိတ်ကစဉ်းစားကြည့်ရင်ဘုရားပရိသတ်ကဒုက္ခစိတ်သာတွေကချမ်းသာဘယ်လိုသာလဲကဝရဏခန္ဓာဒီဒုက္ခသစ္စာနော်သိညာမြေကာဝိညာဉ်ရုပ်အလုံးလည်းပဲဒုက္ခသစ္စာဆိုတာဘုရားတို့ပရိသတ်နားလည်ပြီးသားပါမှန်ပါဗျာနော်ခန္ဓာကံသာသကံနှစ်ထွေတရားမိမာဝေဒနာဓာတ်ခန္ဓာမလောလေဒီဆိုကြီးစာခန္ဓာသံသာသကံနှစ်ထွေတရားမိမာဝေဒနာဓာတ်ခန္ဓာမလောလူနဲ့ချမ်းသာခံစားတယ်စံစားတယ်ဆိုတဲ့ဥစ္စာတရားကိုကောက်လိုက်ရင်ဝေဒနာဝေဒနာတရားမှန်မှန်များဘုရားတို့ပြိသမောသူတော်ကောင်းတော်ဟုတ်လားဝေဒနာတရားမှန်မှန်များဣစုတိနဲ့သုတိနှစ်မျိုးရှိပြီးတော့စဉ်းစားပါဣစုတိခုနကပြောခဲ့တာကမရွေ့ရှားဘူးမပြောင်းလဲဘူးမလှုပ်ရှားဘူးလို့ပြောခဲ့တယ်သုတိဆိုတာကရွေ့ရှားနေတယ်ပြောင်းလဲနေတယ် ဝေဒနာရဲ့သဘောကိုအသေးချာကြည့်ရင်အမြဲတမ်းရွှေ့ရှားနေမှုဝေဒနာမှာရှိ
တ
ယ်။အဲဒီလိုနေပါရဲ့အငင်းဆိုတဲ့သံတိသဘောကဘယ်တော့မှမယုံကြဘူးငိမ့်တာဒီတည်းကငိမ့်တယ်။မှန်ပါဗျာ
။
ကြောင်းရင်ပြုတ်နေတယ်ရွှေ့ရှားခြင်းလှုပ်ရှားခြင်းပေါက်ပြန်ခြင်းဘယ်တော့မှအလင်းမရှိပဂရိယတဲ့ငိမ့်နေတဲ့အမတတ်တာ။မှန်ပါဗျ
ာ
။ဟုတ်လား။ဒီတော့အစ်စုနဲ့သုတိဒီမှာသဘောကျပါဝေဒိတာဒုက္ခတို့ပြီးအမြဲတမ်းရွှေ့ရှားနေကြတယ်။တမျိုးပြီးတမျိုးတမျိုးပြီးတမျိုးတောင်းနေကြတယ်။ဘုရားပရိသတ်ဘာသူတော်ကောင်းတို့လူချမ်းသာကလည်းနတ်ချမ်းသာတချမ်းသာကလည်းဓမ္မချမ်းသာဒီလိုလည်းပဲဘဝအနေနဲ့လည်းကြောက်နေနော
်
။လူမှလည်းဆင်းရဲတာဘဝကလည်းလူလက်တန်းကလူလက်တန်းကလည်းတတိတတိကလည်းတော်တော်ချမ်းဆင်းရဲကလည်းတတိအမျိုးမျိုးဒီလိုဘဝမပြောင်းဘူးလား
။
ญาติอเนเนก็ตะบี้ๆเต็ดๆเต็ดๆเลยตัวเตียกันนี่ชะชะยากันนี่อลัสสะอลัสสะกันนี่ไฉนตะละจะออกซ้อมดิโลอะญูญูมาเปียงล่ะโอ้บะลอกชั้นน่ะบะโลเป็นขันธ์ได้อะเนกันเปียงชุ่ยนี่แต่ชั้นน่ะชั้นน่ะอะสิเนี่ยมาหุจักรู
้
เนาะนี่ก็ดีเวรณาก็บริโภคปริตาเนี่ยตะโบจายามาล่ะเวทยิตาทุกข์ก็ตะโบจายามาล่ะဝိပရိနာမဒုက္ခလို့သာသဘောချလိုက်ပါ။မှန်ပါဗျာ
။
ဘယ်လိုသဘောချလဲ။ဝိ
ပရိနာမဒ
ုက္ခ။အနေနဲ့ပြောင်းလဲရနေသောကြောင့်ဝေဒနာနဲ့ခံစားရတဲ့ချမ်းသာတို့သည်ချမ်းသာစိတ်မဟုတ်ကြဘုံဘူး။ဒုက္ခတို့သာလည်းစိတ်ဖြစ်ကုန်၏။ဘာဒုက္ခပါလဲလို့သိရင်ဝိပရိနာမဒုက္ခတို့ပါတကား။ပန္တိလက္ခဏာငြိမ်းချမ်းစွာသောနိဗ္ဗာန်သာဝိပရိနာမပြောင်းလဲပေါက်ကြခြင်းအလျင်မရှိပါဘူး။ကိစ္စတိရတံရွှေ့ရှားခြင်းဆိုတာလည်းဒီလိုမှမရှိပါဘူး။ဟုတ်ကဲ့လား
။
ဘာကြောင့်မရှိတယ်လဲလို့ဆိုရင်အကြောင်းကိလေသာပ
ါ။
ဘာကြောင့
်
။အဇာတံအကြောင်းကိတဲ့သဘော။အဟုအဇာတံအကြောင်းဆုံးဖြစ်တဲ့အဖြစ်မျိုးမဟုတ်ဘူး။အဘူတအကြောင်းကိုဖြစ်တဲ့အဖြစ်မျိုးလည်းမဟုတ်ပါဘူးဖြစ်ဆိုတာဓာတိမဟုတ်ပါလ
ား
ဟုတ်ပါဘူး။ဩဖြစ်ဆိုတဲ့ဓာတိရှိရင်ပြကြတယ်နောင်လားသရသရပြောင်းတယ်ဆိုရဲကတကတကနှိမ့်သက်တယ်ဂျာတိနှိမ့်သက်ပြီးရင်နောက်ဆုံးပြည့်စည်တယ
်
မရဏဒီတော့ဇာတတရားသို့မဟုတ်ဇာတိတရားတို့ပြည်ပြီးနောင်လားသရဂျာတိမရဏဟာကတ်လျက်ပါလာတယ်ဒီမှာဒုက္ခမှဖြစ်လာတယ်ဆိုရင်ဒီမှာလည်းဓာတိဖြစ်နေမှာပေါ့။မှန်ပါဗျ
ာ
။ယောဂီတွေဒုက္ခမှနိဗ္ဗာန်ကြီးဖြစ်လာတယ်ဆိုရင်ဓာ
တိမှဖ
ြစ်နေ။ဩဇာတိကြီး။မှန
်ပါ။
ဖြစ်လာတဲ့ဓာတိဆိုရင်နောင်နာသရာဇာတိမရဏတွေလည်းဟုတ်မှာပေါ့လား။မှန
်ပါဗ
ျာ။အေးအဲ့ဒါကိုသဘောကျထားပါ။မှန်ပ
ါ
ဗျာ။ဟုတ်လား။ဝိရိဒဒုက္ခတို့ကတော့ဖြစ်လာတဲ့သဘောရှိတယ်။ဝေဒနာတို့ရဲ့ဖြစ်တဲ့သဘောမရှိလား။မရ
ှိပါဘူ
း။ဘာကြောင့်ဒီဝေဒနာဖြစ်တယ်လဲဆိုရင်ဖတ်တာချောင်းအကြောင
်း
ဘာသာသည်အကြောင်းဝေဒနာသည
်အကျို
းအော်သမုဒိယသစ္စာနဲ့ဒုက္ခသစ္စာအကြောင်းကဘာသစ္စာသမ
ုဒိယသစ္စာ
အကျိုးဝေဒနာကဒုက
္ခသစ္စာ
အဲ့ဒီလိုရှိတယ်အတ္တရတ္တနိဗ္ဗာန်ကတော့သူ့ကိုဖြစ်စေတဲ့အကြောင်းကိုရှိ
တ
ယ်ပြပါဦးနော်အတ္တရတ္တအကြောင်းကြောင့်ဖြစ်တဲ့အဖြစ်မဟုတ်ဘူးအဘူဒအကြောင်းကျင့်ပြီးတော့မှဖြစ်လာတဲ့အဖြစ်မျိုးလည်းမဟုတ်ပါဘူးအခါတံတရားအထုတ်ကြတဲ့ယောဂီတို့ကလုံလူရတာမျိုးလည်းမဟုတ်ပါဘူးအလင်ကတည်းရှိပြီးတာကိုပြုပြင်ယူရတာမျိုးလည်းမဟုတ်ပါဘူးဟုတ်လားအလေသံတိလက္ခဏာငြိမ်းချမ်းတဲ့သဘောမျှသာဖြစ်တဲ့ဣသုတိရတ္တဘယ်လိုမှမပြောင်းတဲ့သဘောရှိပါပဲလေအတိမိတာဣသုပဒနာယုပနမိသဒ္ဒနမိကရဏနမိယတနမိဘုဒ္ဓဘနမိဆိုတဲ့နမိအနေနဲ့ခင်လာခြင်းအလျင်မရှိပါဘူး။ဟုတ်မလား။မှန်ပ
ါဗျ
ာ။နိဗ္ဗာန်ရဲ့အခြေခံတဲ့ဒီတော့ယခုဘုန်းကြီးတို့ပရိသတ်ပြောနေတဲ့နိဗ္ဗာန်ဟာဘာနိဗ္ဗာန်လဲလို့ဆိုခဲ့ရင်အသင်္ခတနိဗ္ဗာန်။ဘာနိဗ္ဗာန်ဘာလို့ရဲ့သန္တာမှာယာကဒုက္ခမောဟငြိမ်းသွားတာကိုနိဗ္ဗာန်လို့မဆိုနိုင်ဘူးလားလို့ပြောခဲ့ခြင်းဆိုနိုင်တယ်။ယောဂီတို့ရဲ့သန္တာမှာယာကငြိမ်းတယ်ဒုက္ခငြိမ်းတယ်မောဟငြိမ်းတယ်။အဲ့လိုကြည့်နေတာတို့ရဲ့ငြိမ်းသွားတာကိုနိဗ္ဗာန်မဆိုနိုင်ဘူးလားဆိုရင
်
ဆိုနိုင်တယ်။ ကောင်းကြီးယခုပြောနေတဲ့သဂတိအတိုင်းငိမ့်နေတဲ့အသင်္ကတနိဗ္ဗာန်ဆိုတဲ့အငိမ့်ကတခုယောဂီတို့ရဲ့သံဃာမှာယာကဒေါသမောဟငိမ့်နေအငိမ့်ကယခုဟောအဲ့လိုဆိုရင်ဒုတိယကောင်သူတော်ကားကိုနိဗ္ဗာန်ပြီးနှစ်မျိုးဖြစ်ပါတယ်ကိလေသာငိမ့်တာကိုပရိနိဗ္ဗာန်လို့ပြောပါကိလေသာငိမ့်တာကိုပရိနိဗ္ဗာန်ခန္ဓာငိမ့်သွားတာကိုလည်းပဲပရိနိဗ္ဗာန်ကိလေသာပရိနိဗ္ဗာန်ခန္ဓာပရိနိဗ္ဗာန်လို့2မျိုးရပါပြီကိလေသာဘယ်မှာဖြစ်တော့ဆိုရင်သူတို့ပြောလိုက်မယ်ခန္ဓာမှာဖြစ်တယ်ကိလေသာဘယ်မှာဖြစ်ခန္ဓာမှာဖြစ်တဲ့ကိလေသာခန္ဓာမှာပဲငြိမ့်ဟုတ်ကဲ့ခန္ဓာမှာဖြစ်တဲ့ကိလေသာခန္ဓာမှာငြိမ့်ရတယ်အဲ့ဒါကိုကိလေသာပရိနိဗ္ဗာန်လို့ခေါ်တယ်အတ္တကနိဗ္ဗာန်မဟုတ်ဘူးအသင်္ကာရနိဗ္ဗာန်ကတခုကိလေသာပရိနိဗ္ဗာန်ကတခြားတခုစီအဲ့ဒါရောမဖြစ်တယ်အသင်္ကာရနိဗ္ဗာန်ကတခုကိလေသာပရိနိဗ္ဗာန်ကတခုခန္ဓာဉာဏ်ခန္ဓာပရိနိဗ္ဗာန်အဲ့ဒါကတခုဒီလိုမနေလားအသင်္ကာရနိဗ္ဗာန်ဆိုတာကဘဂတိရှိနေပြီးသားနေသာအမြဲဒူဝခိုင်မဲ့သတ္တမပြောင်းဘူးဘယ်လိုမပြောင်းလဲနဲ့အစဉ်အမြဲတည်ရှိနေတဲ့အရှိတရားမှန်ပါဗျာ။ယောဂီကတရားအားထုတ်လို့ကိလေသာငြိမ်းဆိုတာကအားထုတ်မှငြိမ်းတာမဟုတ်လား။မှန်ပါဗျာ။အားထုတ်လို့မဲ့ဖို့ဆိုင်တော်မှငြိမ်းကြတာမဟုတ်လား။မှန်ပါဗျာ။မဲ့ဖို့မဆိုင်သေးတဲ့ပုဂ္ဂိုလ်တွေကိလေသာငြိမ်းကြလား။မှန်ပါဗျာ။ငြိမ်းတယ်ဆိုတဲ့တည်းကဝိသမာနဖြစ်မှာပေါ့။သမုဒ္ဒေရလည်းတော့မရောက်သေးပါဘူး။မရောက်သေးဘူး။ဒီလိုလိုရှိရင်ပုထုဇဉ်တို့အနေနဲ့ဘုရားတို့ပရိသတ်များယာဂဒေါသမောဟမငြိမ်းသေးတော့ပုထုဇဉ်တို့အနေနဲ့ယာဂဒေါသမောဟမငြိမ်းသေးတော့ဘုသူတို့မှာနိဗ္ဗာန်မရှိဘူးလို့ပြောကြကြီးဖြစ်မနေဘူးလားဒီလိုပဲလို့လေယာဂဒေါသမောဟနဲ့ငြိမ်းတော့နိဗ္ဗာန်ပေါ်လာရောဒီလိုဖြစ်လာပြန်တော့ဒီတော့ဘယ်နဲ့ဖြစ်သွားလဲဆိုတော့စကားကနိဗ္ဗာန်ဟာရှိတဲ့အခါရှိတယ်မရှိတဲ့အခါမရှိဘူးဒီလိုဖြစ်ကိလေသာငြိမ်းတာကိုပဲနိဗ္ဗာန်လို့တပည့်သားပြောရင်ကိလေသာငြိမ်းတာမှနိဗ္ဗာန်ပေါ်လာမယ်ကိလေသာမငြိမ်းရင်နိဗ္ဗာန်ကြီးရှိတဲ့အခါချင်းမရှိတဲ့အခါမရှိဘူးလို့ဖြစ်မနေဘူးလားအားတချို့ကြတော့လည်းကိလေသာငြိမ်းတာကဘယ်လိုလဲသောတာပန်ကြတော့ဒိဋ္ဌိဝိသိကိစ္စဒီလက္ခဏာမှာပါဒါပဲပေါ်လာသောတာပန်ရာဂဒေါသမောဟငြိမ်းတာငြိမ်းပါဘူးသက္ကရာကောအနာဂတ်ကရာဂဒေါသငြိမ်းရဟန္တာကမောဟငြိမ်းဒီလိုဆိုတော့ဒါကလည်းဒီမှာမမြင်ဘူးပေါ့အဲ့လိုဆိုရရောက်သွားတယ်ဇာကတော့ကမောဟငြိမ်းခြင်းကိုနိဗ္ဗာန်ဆိုရင်ဘောဓမာမီဇာကတော့ကမောဟမငြိမ်းသေးတဲ့အတွက်ကြောင့်နိဗ္ဗာန်ကိုမတွေ့သေးဘူးလို့ဆိုရတော့မှလားအဲ့လိုဆိုရရောက်သွားလိမ့်မယ်နော်ဒီတော့ဘောဓမာသက္ကရာကပုဂ္ဂိုလ်ရဲ့ဇာကတော့ကမောဟမငြိမ်းသေးတဲ့အတွက်ကြောင့်အနာဂတ်ပုဂ္ဂိုလ်ဒီຢာကနဲ့ဒေါသငြိမ်းခဲ့ပြီဖြစ်တဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်၃ယောက်ကိုရှင်းကြည့်တာပါ။သောတာပန်သက္ကရာကတို့ရဲ့နိဗ္ဗာန်က2မျိုး၊အနာဂတ်ရဲ့နိဗ္ဗာန်က1ပုံဒီလိုကြီးဖြစ်ပါလိမ့်မယ်။အဲ့ဒါကြောင့်ဘုန်းကြီးတို့ပြောနေတာကပရိနိဗ္ဗာန်နဲ့နိဗ္ဗာန်ကိုခွဲခြားကြပါ။ဘာနဲ့ပါခွဲရ?ကိလေသာငြိမ်းတာကိုပရိနိဗ္ဗာန်ခေါ်ပါ။ဘယ်ကိအတိုင်းတည်ရှိနေတဲ့ဗဟိတတရားဗဟိတတရားဆိုတာဤခန္ဓာ၅ပါးထဲမှာမရှိဘူးခန္ဓာ၅ပါးထဲရှိတဲ့တရားကအစ္ဆတ္တဇာတ်ကတော့မောဟဒီခန္ဓာ၅ပါးမှာဖြစ်တာဖြစ်နေတော့သူဒီအစ္ဆတ္တတရားအတ္တရတနိဗ္ဗာန်ဒီခန္ဓာထဲမရှိဘူးသူဒီဗဟိတတရားဓမ္မသင်္ကတိပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့အစ္ဆတ္တဓမ္မဗဟိတဓမ္မဆိုတဲ့ပုံကမ်းမှာဣဇ္ဇတဓမ္မဆိုရင်စိတ်စရမိတ်ရုပ်ကိုကောက်။ဗဟိတဓမ္မဆိုရင်ကောက်တဲ့တရားတွေများစွာတဲ့ကနိဗ္ဗာန်ကိုကောက်။နိဗ္ဗာန်ကိုဗဟိတတရား။ဗဟိတဆိုတာခန္ဓာနဲ့မဟုတ်ဘူးတဲ့ခန္ဓာအပြင်မှာ။ဟုတ်လား။ဇာတ်ဓမ္မမောဟဘယ်မှာဖြစ်?ဒီခန္ဓာရှုတော့ဇာတ်ဓမ္မမောဟဘယ်မှာငြိမ့်?အဲ့ဒါကိလေသာပရိနိဗ္ဗာန်။ခန္ဓာရဲ့ဖြစ်ပြီးတော့ခန္ဓာရဲ့ငြိမ့်တာကိလေသာပရိနိဗ္ဗာန်ခန္ဓာအပြင်ဘက်မှာရှိနေတဲ့အသင်္ကတနိဗ္ဗာန်ဆိုတာကတော့မိတ်စိတ်ဘုစိတ်တို့နဲ့ကြည်ပြီးတော့မှယောဂီတို့သိရတယ်ဒ ဓမ္မဓာတ်တစ်မျိုးသူကခန္ဓာနဲ့မရှိဘူးနော်ခန္ဓာနဲ့မရှိတော့ခန္ဓာနဲ့အဝေးကြီးလားလို့ဆိုတော့ဒီလိုတော့မဟုတ်ပါဘူးနိဗ္ဗာန်ခန္ဓာပฏิပဒ္ဒမေဝနိဗ္ဗာန်နိဗ္ဗာန်ခန္ဓာပฏิပဒ္ဒမေဝခန္ဓာနဲ့ဆက်ဆက်၍နေပြီးသားလည်းသည်
ဒီမှာခန္ဓာနဲ့အဝိဇ္ဇမဟုတ်ဘူးလေအတိလေးခန္ဓာနဲ့မရှိလားရ
ှိပါဘူ
းခန္ဓာအပြည့်နဲ့ပဋိစ္စသရာအဝိဇ္ဇလားလို့ဆိုတော့ဝေးတော့မဝေးဘူးအတိလေးလေဟုတ်လားဒီမှာယခုပြောနေတဲ့သက္ကာယမြတ်မှာဘုရားတို့ပဋိစ္စပါရသွားတယ်လို့ဆိုရင်ပရိနိဗ္ဗာန်နဲ့နိဗ္ဗာန်ဆိုတာနှစ်မျိုးမှတ်မိကြတယ်ခန္ဓာနဲ့ဉာဏ်ဓာတ်နဲ့ကိလေသာချင်းချုပ်သွားတာကိုပရိနိဗ္ဗာန်လို့ခေါ်ပါတယ်ခန္ဓာပရိနိဗ္ဗာန်ကိလေသာပရိနိဗ္ဗာန်လို့နှစ်မျိုးမှတ်ပါကိလေသာတရားတို့ဒီခန္ဓာမှာဖြစ်ကြတာလို့ဒီခန္ဓာမှာပဲငြိမ်းသွားကြတယ်ဒါကြောင့်ကိလေသာပရိနိဗ္ဗာန်ဒီဘယ်မှာတော့ဆိုရင်ဖြစ်တတ်တာမှာပါဘယ်တိအငြိမ်းကမယုံရှာမနဲ့တည်နေတဲ့အနန္တနိဗ္ဗာန်ဆိုတာဒီခန္ဓာအပြင်ကပဟိတတရားဟာဟုတ်အဲ့ဒီပဟိတတရားမှာပဟိတတရားဖြစ်နေတဲ့အာသီရနိဗ္ဗာန်ကိုမသိနဲ့မြင်လိုက်ပြီဆိုရင်အချိန်မှာခိသန္တကပြိနေတာတွေဟာအကုန်ငြိမ်းခဲ့တယ်ပဟိတမြင်သောအာသီရတ္တနိဗ္ဗာန်ရဲ့အငြိမ်းဓာတ်ကိုဟုတ်လားမသိနဲ့တိုင်းနဲ့မြင်လိုက်တဲ့အချိန်မှာဘာနဲ့မြင်လို့သက္ခဝိညာဉ်သည်ယူပါယုံကိုမြင်တယ်သောတ္တဝိညာဉ်သည်သံဃာယုံကိုကြားတယ်ဟုတ်ကဲ့လားခန္ဓာဝိညာဉ်သည်ခန္ဓာယုံကိုသိတယ်သိဝဝိညာဉ်သည်ရတ္တယုံကိုသိတယ်ကာယဝိညာဉ်သည်ဘုဒ္ဓဘာယုံကိုသိတယ်မနောဝိညာဉ်ဖြစ်နေတဲ့မသိသည်နိဗ္ဗာန်အာယုံကိုသိရမယ်ပေါ့ကျလို့မလားယူပါယုံသည်သက္ခဝိညာဉ်ကိုအာရမဏပတ္တိနဲ့ကျေစုပြုတယ်သတ္တယုံဒီဘုကဝိညာဉ်ကိုအာရမဏတ္တိနဲ့ကျေစုပြုတယ်။ခန္ဓာယုံဒီကာဏဝိညာဉ်ကိုအာရမဏတ္တိနဲ့ကျေစုပြုတယ်။ဟုတ်လား
။
ယသယုံဒီသေဝဝိညာဉ်ကိုအာရမဏတ္တိနဲ့ကျေစုပြုပါတယ
်။
ဟုတ်လား။ဘုဒ္ဓဘာယုံဒီကာယဝိညာဉ်ကိုအာရမဏတ္တိနဲ့ကျေစုပြုပါတယ်။ဟုတ်လား
။
အခေတ္တနိဗ္ဗာန်ဆိုတဲ့ဗဟိတရှိနေတဲ့အငြိမ့်ကနိဗ္ဗာန်သည်သူကဓမ္မယုံအာသေနနိဗ္ဗာန်ဒီဘောဓမ္မယုံသည်မဲ့စိတ်ကိုအာရမဏတ္တိနဲ့ကျေစုပြုရမယ်ပေါ့ဟုတ်လားအဲသက္ခဝိညာဉ်သည်ဘုရားပရိသတ်ယူပါယုံကိုသိဟုတ်လားယူပါယုံကသက္ခဝိညာဉ်ကိုဗာမတိ
အာရမဏတ္တိ
အဲ့ဒီတဲ့ဒီစနေသွားလိုက်ရင်နိဗ္ဗာန်ကလည်းပဲမဲ့စိတ်ကိုအာရမဏပတ္တိဘောဒါဖြင့်ဘ누구ကကြည်ပြီးဘ누구ကပြည့်စုံပါဆိုတာနားလည်ကြနိဗ္ဗာန်ကအာရမဏပစ္စည်းမဲ့စိတ်ကအာရမဏပစ္စည်းယုတ်ပံပြည့်စုံနဲ့ပြည့်စုံပါအဲ့တော့ဘုလိုနိဗ္ဗာန်သည်အကျိုးကိုမဟုတ်ဟုတ်လားနိဗ္ဗာန်သည်အကျောင်းတော်ဖြစ်တဲ့အကျိုးကိုမဟုတ်အာရမဏနိဗ္ဗာန်မဲ့ဖို့အာရမဏတ္တိနဲ့ကျေစုတောင်ပြည့်ရနေတော့ကြောင့်သူဒီမဲ့စိတ်အတွက်ဆိုရင်အာရမဏပြည့်စည်ဆိုတဲ့အကြောင်းတရားကိုဖြစ်တယ်ဒီလိုမဟုတ်လားအဲ့ဒါဘုရားပရိသတ်ကနိဗ္ဗာန်ကြီးအကျိုးတရားဒီလိုဖြစ်တယ်ဒါကတော့ခေတ်ခေတ်နည်းနည်းတဲ့သဘောပဲဒါဖြင့်ဘုရားပရိသတ်ကဆိုတော့ဘာလို့အာရမဏနိဗ္ဗာန်ကိုဆိုတဲ့ဟိုဓမ္မယုံကိုမဲ့စိတ်နဲ့အာရုံပြုလိုက်တော့နိဗ္ဗာန်ကဘာတတ်လဲအငိမ့်တတ်မန္တိလက္ခဏာအစ္စုတိရာဟာအတိတ်ကပြစ်စုပဒရှိတဲ့နိဗ္ဗာန်ရဲ့အငိမ့်တံသည်မသိကံဤကိုပြီးတော့ဒီဣဇဒကာယကိုရိုက်ခတ်တော်ဣဇဒကာယတစ်ခုလုံးမှာပူလောင်နေတဲ့ကိလေသာကြီးအကုန်ငြိမ့်ချမသွားဘူးလားင
ြိမ့်ချပါဘူ
းဗာရိဒာမှာရှိနေတဲ့နိဗ္ဗာန်ရဲ့အငိမ့်ကတစ်ခုအဲ့ဒီနိဗ္ဗာန်ကိုမဲ့နဲ့သိလိုက်တဲ့အတွက်ကြောင့်ဣဇဒကာယကကိလေသာကြီးငြိမ့်သွားတာကတစ်ခုသဘောပေါက်ပါလားအာရဏနိဗ္ဗာန်ရဲ့အငြိမ့်ကြတာပရိဒါမသူ့ကိုမိုင်းနဲ့သိလိုက်တော့ဣဇဒကာရကကိလေသာကြီးအကုန်လုံ
း
ငြိမ့်ပြီးတော့ထိုက်ကြသွားလိုက်တာဟုတ်လား
ဒီကိစ္စနာကာယငြင်းသွားတဲ့ကိလေသာတို့ရဲ့ငြင်းချမ်းမှုကိုကိလေသာပရိနိဗ္ဗာန်ကိုခေါ်အပြည့်ရှိနေတဲ့အာရတ္တနိဗ္ဗာန်ကိုတော့အပြည့်ရှိနေတဲ့အငြိမ့်တာကိုတော့အာရတ္တနိဗ္ဗာန်လို့ခေါ်လို့ပရိနိဗ္ဗာန်နဲ့နိဗ္ဗာန်ကိုအဲ့လိုနှစ်မျိုးရှိကြောင်းဘုရားပရိသတ်ကလည
်
းအမတ်တဆရာတို့ကဘာပြောလဲဆိုရင်အဲ့ဒီပရိသတ်မှာရှိနေတဲ့တကယ်အငြိမ့်တာအာရတ္တနိဗ္ဗာန်ကိုအမတ်တလို့ပြောပါလေမပါအမတ္တဆိုတာရပြီနော
်
အမတ္တဆိုတာဘိဓာရှိနေတဲ့အာသေနာမိမရဲ့အငိမ့်ဓာတ်ကိုပြောတာဟုတ်လားအဲ့လိုဆိုလို့ရှိရင်ဒီသဘောကိုဘုရားတို့ပြိတာအချိန်ကမှသတ်ပြီးရင်ဟောဒီမှာရောဟိတ္တသုတ်တံလာတဲ့အဓိပ္ပာယ်ကိုဘုရားတို့ပြိတာနဲ့မှတ်ဖို့သားဖို့ဘာမှမဖြစ်တဲ့ဘူးအစလုံးလွယ်သွားဒီလိုဥပမာလေးတစ်ခုလို့ပြောထားဖို့ဘိုင်းတော်ပရိသတ်တော်ကားကိုမြစ်တစ်ခုမှာရေရင်ပြည့်မြစ်တစ်ခုမှာ
ရေရင်ပ
ြည့်ပါရဲ့ရေရင်ပြည့်နေလို့ရှိရင်ဟိုဘက်ကန်းနဲ့ဒီဘက်ကန်းနဲ့လို့မရှိဘူးလားရ
ှ
ိပါရဲ့ဘုံဘက်ကန်းဒီဘက်ကန်းဆိုတာဟာဘာကြောင့်လဲအလေကောင်ရေရင်ခံနေလို့ပြောရရေရင်ခံရေရင်ရှမ်းနေဟိုကန်းဒီကန်းဆိုတာဟာအဝေးကြီးပေါ့နော်အဲ့တော့ဟိုဘက်ကန်းမှာဒီဘက်ကန်းလို့ဒီဘက်ကန်းမှာဟိုဘက်ကန်းလို့ကူးခတ်လို့တဲ့ပုဂ္ဂိုလ်တွေဟာသိချင်ရမင်းမောရှာရပေါင်းချာရနဲ့ပြန်မလိုက်တာရုပ်ရည်နဲ့ရုပ်မရုပ်ရည်နဲ့မျိုးအဲ့ဒီရေထဲမှာတကားလေးပေါင်းပြက်သင်္ဘောပြက်နဲ့ဒုက္ခဖြစ်ကြတယ်ဟုတ်လားဒီလိုရင်ဘုရားပရိသတ်တော်ကတော့ကောင်းတော့ဘောကဲတော့ဒီနေ့ကနိစ္စသွားခြင်းရင်တစ်ဆက်တည်းဖြစ်သွားခြင်းရင်အလွန်လေးပါတော့ဒီကရှိတဲ့ရေတွေအကုန်ခန်းအောင်သာကျူးထားလိုက်ပါမြစ်တွင်းရှိတဲ့ရေတွေကိုမြစ်ထဲကရေဒီဒဇက်မှမဒီခန်းချောက်သွားရင်ဘုဘကနဲ့ဒီဘက်ကဝေးသေးလ
ား
မလေးလေလည်းမလို့ဘူးသင်္ဘောလည်းမလို့ထောင်လည်းမလို့မြို့မှာမျောမှာလည်းကြောက်ရမလို့ရေခန်းလာတဲ့ဒီကြီးဘုဘကနဲ့ဒီဘက်ကအသာလေးဆင်းလျှောက်နေလို့မတစ်ဆက်ခဲ့ရေခန်းကြီးကန်းတစ်ခုဆက်သွားတယ
်
ရေကြည့်နေရင်ဘုဘကနဲ့ဒီဘက်ကခြံလာနေတယ်ခန္ဓာနဲ့နှိပ်ပါနှိပ်ပါနဲ့ခန္ဓာကိစ္စရှိနေသေးတယ်နဲ့အဲ့ဒါဝေးပဲခန္ဓာနဲ့ဒီမှာနေပါနဲ့ခန္ဓာဩကိလေသာရေပြည့်နေတဲ့အဝိရေခန္ဓာဒီဒီပဲကံနေပါနေဟိုဘက်ကဟုတ်ကဲ့လားကိလေသာပြည့်နေသေးတယ်အဲ့ဒီပုဂ္ဂိုလ်ဒီဟိုဘက်ကံကိုဝေးနေတယ်မြုပ်ခြင်းနဲ့မြုပ်လိုက်ပဲမျောခြင်းနဲ့မျောလိုက်ပဲဒီရေကိုသာခန်းအောင်ကြိုးစားကြပါဟိုဘက်ကံနဲ့ဒီဘက်ကံဒီတခြားကိစ္စတော့ကန္နာနဲ့နိဗ္ဗာန်ဆက်လျက်ပေါ်လာလိမ့်မယ်။အဲဒါကြောင့်နိဗ္ဗာန်နဲ့ခန္ဓာပฏิပဒမေဝလို့ပြောတာ။နိဗ္ဗာန်နဲ့နိဗ္ဗာန်ကြီးခန္ဓာပฏิပဒမေဝခန္ဓာနဲ့ဆက်ဆက်ရင်းနေဒီကံလေးဟောဒီကောင်းပါမလို့ဖြစ်ပါပေတည်း။လောကရဲ့ဆုံးဆိုတာဘုရားတို့ပြေတာအဝေးကြီးမဟုတ်ဘူးနော်ဟ
ု
တ်ပါဗျာငါတို့လောကကြီးဆုံးတာပြီသံဃာကြီးငါတို့ဆုံးပြီဆိုတာအဝေးဘူးဗျာလောကဆိုတာတို့ပြေတာဘုရားကောင်းတို့ပါလေတော့ဒီပြာသာစဉ်းစားဦးဒီလောကကလောကချာတဲ့လောကအဆုံးချာတဲ့လောကလောကအဆုံးချာတဲ့လောကဆိုတော့လောကဆိုတာကိုဒီပြာစဉ်းစားကြဦးလို့ဗျာဟုတ်ပါဗျာခုနကစကားလေးကဘုရားတို့ပြေတာကပြီးသွားပြီတပိုင်းရှင်းသွားပြီလောကဆိုတာယဟန်တော်ကဗျာမြတ်စွာဘုရားကိုမေးဘူးတယ်။သံယုတ္တရိကေမှာလောကလုတ်တံဆိုတာရှိတယ်။လောကောလောကောဒီဗန္တိဝုသတိကိတ္တဝတ္တံငောဗန္တိလောကောတိဥသတိ။ဗန္တိဘုံတော်ကြီးတော်ဘုရားမြတ်စွာဘုရား။လောကောလောကောဒီလောကလောကဘူရေဥသတိပြောဆိုနေကြပါသည်ဘုရား။ကိတ္တဝတ္တံဒီကြောင့်လောကောဒီလောကဘူရေဥသတိဆိုအပ်ပါတယ်။လောကလောကလို့တည်ပြီးတော့ပြောကြပါလေအဘယ်သဘောကြောင့်လောကခေါ်ပါသတိဘုရားဒီသဘောလို့ဓမ္မသင်ဘုရားရှင်ကိုတော်မြတ်ကလုဒ္ဓတိတိပလုဒ္ဓတိတိကောဘိကုလောကတိဟောတိတဲ့ဒီလိုကျင်လာရဟန်းလုဒ္ဓတိတိပြင်းစည်းတတ်တဲ့အတွေ့အကြောင်းပလုဒ္ဓတိတိခက္ခကံကပြင်းစည်းတတ်တဲ့အဖြစ်ကြောင့်လောကတိမလောကတိပြည့်စည်တဲ့အမျိုးမျိုးပြည့်စည်တဲ့ရဲ့အဖြစ်ကြောင့်လောကတိလောကဟူ၏ဟောသတိဆိုရ၏ဒီ ဣတိဤသောဘဂဝါမယခင်ဘောရမြတ်တိယံကရောတိကောသမသေဖြင့်ကြားတော်မူခဲ့ပါပေတည်း။လောကသောတာပန်များပါဠိမြတ်စွာဘုရား။ဘုရားရှင်ဘောရမြတ်တိကလောကသောတာပြည့်စည်တာကိုပြောတယ်။လူရင်းမှတ်သိပါစေ။လောကဆိုတာဘာလဲလုံးဆိုရင်ဒုက္ခိတရပြီပေါ့
။
ဟုတ်ပါဘူး။ဩလောကဆိုတာပြည့်စည်နေတာ။လောကဆိုတာလောကအကြောင်းကောင်းကောင်းသိခြင်းအပြည့်တွေ့အောင်ရှု။ငါတော့လောကကြီးနားလည်သွားပြီ။လောကကြီးငါတော့ကြောက်ပြီ။မင်းဒီလိုပြောတယ်နော
်
။ဘယ်လောကကိုသူဘာလို့မြင်လို့ဒီလိုပြောလဲ။ဒါစစ်စစ်ရ
။
အနိမလုံးသတိပလုံးသတိဒီလောကတိဟောသတိပြည့်စည်နေတာကိုလောကလို့မြတ်စွာဘုရားကမိန့်ပါလေ။ပြည့်စည်နေတာကိုလောကပါပါ။ကြောင့်ဒီလိုရှိကြတဲ့အခါကျတော့အပြစ်ကိုမြောင်ရှိရတယ်ပေါ့လား။မှန်ပ
ါ
ပါဗျာ။အာလောကတဏ္ဍနာမဲ့တာပထမဆုံးပေါ့။မှန
်
ပါဗျာ။ပြည့်စည်နေတာကိုဒေသာသိအောင်ရှိလောကတဏ္ဍနာလောကအမြင်နဲ့ခဲ့တာ။မှန်ပါဗျ
ာ
။နော်။မှန်ပ
ါဗျ
ာ။ပြည့်စည်နေတာကိုတွေးအောင်ရှိရင်ဘယ်အမြင်ကိုရလောကဒပနာလောကအမြင်ဟုတ်ပါလားလောကုတ္တရာဆိုတဲ့ဇာကလုံးကအဲ့ဒီဘုဗ္ဗနာလေးမှာရှိတယ်လောကကပြည့်စည်တာလောကဥတ္တရာဆိုတော့အဲ့ဒီအပြည့်ကိုကျော်ထွက်သွားတယ
်
ပြည့်စည်နေတဲ့သဘောကိုကျော်လွန်သွားတာဘာပေါ့လောကလောကနဲ့လောကုတ္တရာပြည့်စည်နေတဲ့သဘောလေးမှန်မှန်အဟုတ်လောကလို့မှတ်အဲ့ဒီအဲ့ဒီကိုကြော်ထွက်ပါရင်လောကုတ္တရာဟုတ်ပါလားဩလောကုတ္တရာနိဗ္ဗာန်ဆိုတာတခြားမှမဟုတ်ပဲပြည့်စုံမှုလုံးဝမရှိတာကိုပြောတာ
ပ
ါပါပါဘယ်ဟာလေးပင်လဲအမတ္တဓာတ်ခေါ်တယ်ဟုတ်လားပြည့်စုံမှုမရှိတာကိုလောကုတ္တရာသူ့ကိုယ်ပဲလည်းအမတ္တဓာတ်ခေါ်တယ်ပြည့်စုံနေတာလေအကုန်လုံးကလောကလောကကြီးတွေမှာဒီကနေ့နေနေကြရတာဆိုတော့သဘောပေါက်ကြပြီပေါ့ပြည့်စည်နေတဲ့အထက်တို့နေနေကြရတာဘယ်ဖြစ်နေကြလဲအပြည့်စည်နေတဲ့အကုန်လုံးနေကြရတာဘောရီတော်မင်းသားနဲ့အဲ့ဒီအပြည့်စည်တွေကမလွန်ခြင်းဘူးလားအပြည့်စည်တွေကလွန်ထွက်ခြင်းလွန်နေဆိုတာကဥဒ္ဒရာအပြည့်စည်တွေဆိုတာကလောကလောကဆိုရင်အဲ့ဒီအပြည့်အစည်တွေကလွတ်ထွက်သွားခြင်းနဲ့ပုတ္တရာလောကုတ္တရာကိုရလို့တဲ့ပုဂ္ဂိုလ်တို့သည်လောကကိုပဲရှုရတယ
်။
ဘယ်မှာရှုရလဲ
။
ပြည့်စည်နေတဲ့လောကကိုရှုရမယ်။ပြည့်စည်နေတဲ့လောကကိုရှုရင်းရှုရင်းနဲ့အဲ့ဒီအပြည့်တွေကိုလွတ်ထွက်သွားသည်။ယောဂီတို့ရဲ့ဝိပဿနာနေမှာပြောတာကတော့ဖြစ်ဖြစ်ဆုံးတာနိဗ္ဗာန်ပဲလို့ပြောကြတယ်နော်
။
ပြည့်စည်နေတာလေးကိုလွန်သွားခဲ့ရင်အဲ့ဒါလောကုတ္တရာလို့ခေါ်တဲ့အတ္တကဒိဗ္ဗအနိစ္စအမတ္တကိုရတယ်ဘယ်လိုမလဲလောကလောကုတ္တရာစကားတစ်ခုလောကဆိုတာပြည့်စည်နေတာလောကုတ္တရာဆိုတာပြည့်စည်ခြင်းမရှိပြည့်စည်မှုကိုကျော်လွန်သွားတဲ့တရားအဲ့ဒီပြည့်စည်မှုမရှိဘူးဆိုကြတဲ့ကောမရဏကင်းနေတာပေါ့အပြည့်ကိုမရဏခေါ်တယ်မလားအဲမရဏမရှိရင်အမတာဟုတ်လားဒီတော့ဘုန်းကြီးတို့ပရိသတ်ဝါဆိုတော့ကောင်းတော့လောကနဲ့လောကုတ္တရာဆိုတာဟာလည်းပဲခြားခြားနာနာတွေ့ကြပြီလောကရဲ့အပြင်မဲ့ရောက်လို့တဲ့ပုံကိုယ်တွေဟာဒီလောကကိုပဲရှုကြရတဲ့ပုံပါလားယခုကပြောခဲ့ပြီးပြီအပြည့်လုံလဲလုံလဲသွားရောမပြည့်ဆိုတဲ့အမတာဟာအနာနာကတ်တို့ဒီကြီးရဲ့စီရင်တဲ့ခါရောဘုမေကလိုလိုရောက်ပါပဲဒီစီနေလို့တော့ဝိညာဉ်နဲ့ဝိတဘောဒီတော့ဘုရားပြိတာပါဘုရားကောင်းတော့ဩဃတရဏသုတ်တံညာကြည်ပြီးတာပါကာမောကဘောဂဒီလောကဝိလောကဆိုတော့ကရည်ပြည့်နေတဲ့သင်္ဍေဟုတ်လားအတ္တရဏနိဗ္ဗာန်ဆိုတာကဘုဘကံခန္ဓာဆိုတာကဒီဘက်ကအလယ်ကောင်ရည်ပြည့်နေတာကာမောကကာမတရဏခံအောင်ယူမယ်ဘောဂကဘောဝတရဏခံအောင်ယူမယ်ဒိဋ္ဌောကဒိဋ္ဌိ၆တရဏကိုခံအောင်ယူမယ်အဝိဓမ္မသမောဟတရားတွေကိုခံအောင်ရှုလိုက်ကြမယ်။ကာမောကယေရီခံပြီးဘောကဒိဋ္ဌောကဝိသောကလည်းယေရီခံပြီးဆိုရင်ခန္ဓာဆိုတဲ့ဒီကံကံပြီးနိဗ္ဗာန်တော်ဟောကံနဲ့စပ်သွားပြီ။ဟုတ်လား ကံလောကဘဝဒီလောကဝိသုကနဲ့ရည်ပြည့်ပြည့်စုံကြတော့ဒီပဲကံဆိုတဲ့ခန္ဓာလောကမှာရှိနေကြတယ်။ဒီခန္ဓာမှာဟောပဲကံဆိုတဲ့နိဗ္ဗာန်လောကုတ္တာသို့ရောက်တယ်ဒီလိုမှာ။နိဗ္ဗာန်သခန္ဓာပฏิပဒံမေဝဆိုတာဒါကိုပြောတာပါ။နိဗ္ဗာန်နိဗ္ဗာန်ဒီခန္ဓာပฏิပဒံမေဝနိဗ္ဗာန်လောကုတ္တံဆိုသောနိဗ္ဗာန်ဒီဝါနိဗ္ဗာန်အမတ္တအမြဲရသောနိဗ္ဗာန်ဒီခန္ဓာပฏิပဒံမေဝမရဏဆိုသောခန္ဓာနဲ့စပ်နေပြီသာလေဒီခန္ဓာပฏิပဒံမေဝလောကအမြဲရတဲ့ခန္ဓာနဲ့စပ်ဆက်၍နေပြီသာလေဒီဤဤဤလိုအဘဒါဘုဒ္ဓောသောသုအောင်လံသူဖြစ်တော်မူသောဗတ္တိယမြတ်စွာဘုရားသည်ကတိတိကရုဏာရှိရှိဟောကြားတော်မူခဲ့ပါပေတည်နိဗ္ဗာန်ရှာခြင်းဘုမဟုတ်လောကုတ္တရာကိုရှာခြင်းဘုမဟုတ်အမတ္တကိုရှာခြင်းဘယ်မှာရှာကြလောကုတ္တရာရှာလို့ရင်လောကုတ္တရာကိုတွေ့လို့ရင်လောကမှာရှာရတယ်ဟုတ်လားနိဗ္ဗာန်ဆိုတဲ့အငိမ့်တက်ကိုရှာခြင်းချင်းပူလောင်တဲ့ခန္ဓာလေးရှာရတယ်ဖြစ်ဖြစ်မရှိတာကိုရှာရလို့ရင်ဖြစ်ဖြစ်သဲမှာရှာရတယ်ဖြစ်ဖြစ်မရှိတာကိုရခြင်းချင်းဖြစ်ဖြစ်သဲမှာရှာနိဗ္ဗာန်ဆိုတဲ့အငိမ့်တက်ကိုရခြင်းချင်းပူလောင်တဲ့ခန္ဓာလေးမှာရှာဟုတ်လားလောကုတ္တရာဖြစ်ဖြစ်ကိုကြော်လွန်တဲ့လောကုတ္တရာကိုရကြခြင်းလောကထဲမှာရှာ။ဒါဘုရားတို့ပြိတာရှာဖို့ဖွေဖို့ရအဝိရှိနဲ့သွားရအောင်။မှန်ပါဗျာ။ဇန်နဝါလူကြီးမန္တလေးသွားဖို့လူပြိတာ။မှန်ပ
ါဗျာ
။ဟမ်။ဘောလုံးမြိုင်ကော။မှန
်ပါဗျာ
။ပန်းလူတရားကော
။
မှန်ပါဗျာ။မလို့ရင်မသွားနဲ့တော့။အေး။တကယ်အရင်းကရကြခြင်းဘယ်ရှာ
။
ခန္ဓာရဲ့ရှာဒါလည်းဘုရားတို့ပြိတာကခန္ဓာရဲ့ရှာလားဘယ်သွားရှာခန္ဓာရဲ့ရှာတယ်ကိုတွေ့တာသိညွှန်းသေးပါကြီးပဲရှာလိုက်ကြတာယထာကလည်းကြည့်ကြည့်ကြည့်ကြည့်လေညာလည်းကြည့်ကြည့်ကြည့်ကြည့်ရှာလိုက်ကြတာဒီလိုပါလေကအားမရလို့မလဲဗမာပြည်အပြင်နဲ့တုံ့ထွက်ရှာတယ်ဟုတ်လားဒေနာအမေရိကန်ကွာရှာလည်းမတွေ့နတ်ပြည်တက်ရှာလည်းမတွေ့ဗမာပြည်တက်ရှာရှာနေလိုက်တာဘယ်သွားရှာချင်လဲတကယ်အနိစ္စတဲ့အမတ္တဓာတ်ကိုခန္ဓာမှာရှာဟုတ်လားကတ္တကလေးရဲ့အနိစ္စလေးရဲ့ဒီမှာစပ်နေတာကြီးတွေကသိပြီးနေတော့ဘုရားတို့ပြိတာကအဝေးကြီးဖြစ်နေတာကိုအဲ့ဒီကြီးတွေပြတ်မှမပြတ်ပဲဟုတ်ပါဘူး။အိုးမိုးရွာအောင်ဒီပဲကြိုးစားနေကြတော့ဘုရားတို့ပြိတာကကြီးတွေကရှမ်းကုန်တော့ဘယ်ကန်းပြောက်တာပေါ့ကြီးချမ်းတော့ဘယ်လိုဖြစ
်
အဲ့ဒါကန်းကိုပြောက်ဘုရားတို့ပြိတာကရေခန့်ကိုကြိုးစားကြတော့အဝိရှိလိုက်ပြီးတော့မရှာကြပါနဲ့ခန္ဓာထဲသာရှာလိုက်ကြပါကမ္မတိနသဗ္ဗတ္တဘောလောကသန္တံကုရသနံကမ္မတိနသောခြင်းခြင်းသာလယံလောကကလောကရဲ့အန္တံဆုံးကိုကုရသနံဘေသောအကံမြနဗ္ဗတ္တဘောမရောက်ထိုက်ပါမရောက်နိုင်ပါလောကရဲ့ဆုံးကိုခြေနဲ့သွားမယ်ရှင်နဲ့သွားမယ်ရထားနဲ့သွားမယ်ပါဠိတွေပါပါခွာရင်ဖြင့်တော့လောကရဲ့အဆုံးသို့မရောက်ဘူ
း
။ကမ္မလေနနပတ္တဘောလောကသန္တံကုဒ္ဒသန္တံဒီကွေရတော်များဟောခြင်းသာသောကမ္မလေနကိုယ်ပိုင်ခြေဖြင့်သွားခြင်းယင်ရတအသံသာတို့ဖြင့်ပေါ်ရောက်ခြင်းဖြင့်ပါလေလောကသာလောကရဲ့အန္တောအဆုံးသို့ကုဒ္ဒသန္တံမေသောအခါကနပတ္တဘောရောက်နိုင်ကြလိမ့်မည်မဟုတ်ပါ၏။ခြေနဲ့သွားခြေအညွတ်ညွတ်နဲ့သွားတဏ္ဍာရေတကူအပင်ရင်နဲ့သွားလို့သာတဲ့လောကအဆုံးရောက်ပါမလားမရပါဘ
ူ
းလောကအဆုံးကအဝိရှိမှမဟုတ်ပဲဒီမှာခက်နေတာအဲ့ဒါအဝိရှိခြင်းပြီးတော့တခါတည်းလျှောက်သွားပြီးတော့မရောက်ဘူးရှင်နဲ့သွားရှင်နဲ့သွားတကူနဲ့သွားလောကအဆုံးတော့မရောက်ဘူးနဇံအပ္ပတဝါလောကတံဒုက္ခအတ္တိပမောဇနံသိခွေရဟန်းတော်များဥစ္စာတို့လောကတံလောကရဲ့ဆုံးကိုလည်းပင်အပ္ပတဝါမရောက်ပဲနဲ့ဝါမရောက်ဘူး၍ဒုက္ခဒုက္ခမှာပမောဇ္ဇံလွတ်မြောက်ခြင်းသည်နတ်အတ္တိမရှိနိုင်ဒါပေလိတုဖြစ်လာဘုရားပါရမသာသပိုက်က
ရှင်တဲ့ခေါ်ခြင်းရှင်တဲ့ခေါ်ခြင်းတကူးနဲ့ခေါ်ခြင်းဖြင့်တော့လောကအဆုံးသို့မရောက်ဘူးတဲ့နောက်ကနှစ်ပိုက်ကလောကအဆုံးသို့မရောက်ပဲလောကအဆုံးသို့မရောက်ပဲဒုက္ခဆိုတာမလွတ်နိုင်ဘူးလောကအဆုံးသို့မရောက်ပြီပဲလေဒုက္ခဆိုတာလည်းပဲမဆုံးဘူးတဲ့ဟာကိုယ်ကပြောတာလားရှင်းတဲ့ပေါ်ခြင်းရှင်းတဲ့ပေါ်ခြင်းတကူးနဲ့ပေါ်ခြင်းတွေလည်းလောကကြီးဆုံးသို့မရောက်ပါဘူးလောကအဆုံးသို့မရောက်ရင်လည်းဒီဒုက္ခတွေဟာဆုံးသတ်ဘူးဘုရားပရိသတ်များတော်ကိုပေါ်ကြရမှာရှင်းတဲ့ပေါ်တကူးနဲ့ပေါ်ရှင်းတဲ့ပေါ်ဆိုတာကဘယ်သွားနေတာဩကာသလောကကြီးကြီးလျှောက်သွားနေတာဘယ်ထက်သွားဟေးမြတ်စွာဘုရားမိတော်မူနေတာကသင်္ခါရလောကရဲ့အဆုံးကိုသွားရမယ်။သင်္ခါရဘယ်လောကသင
်္
ခါရလောက။ဩဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့ကကမ္ဘာကြောင့်လှည့်ပလည်ပြီးတဲ့ဩဃာမလောက။ဆုံးရတာ
။
ရှင်နဲ့သွားခြင်းဖြင့်တော့ဒီဩဃာမလောကကြီးဘယ်တော့မှဆုံးမှာ။လောကအဆုံးသို့မရောက်သေးပဲနဲ့ဒုက္ခလည်းအဆုံးမသဘူးဆိုတဲ့နောက်တကားကသင်္ခါရလောကရဲ့အဆုံးကိုမရောက်ရင်ဒုက္ခရေအဆုံးမသတ်ဘူးတဲ့ဟုတ်လားမှန
်ပါ
ဗျာဒါဖြင့်ဒီကမ္ဘာလောကကြီးရဲ့အဆုံးကိုရောက်အောင်သွားရမှာလားဟုတ်မဟုတ်သင်္ခါရလောကရဲ့အဆုံးကိုရောက်အောင်သွားရမှာလားမှန
်
ပါဗျာလောကမှာလှည့်တယ်လောကကြီးငါလှည့်နေတယ်ဆိုတာဟာမှတ်တာသင်္ခါရလောကကိုဘုရားကကြီးပဲလားမှန
်ပါဗျာ
လောကအဆုံးကြီးအောင်သွားမယ်ဆိုရင်သင်္ခါရလောကရဲ့အဆုံးကိုရောက်အောင်သွားကြပါဘောဂနာလောကရဲ့အဆုံးသွားလို့တော့ဒုက္ခတွေဆုံးမသတ်ပါဘူးသွားလေသွားလေဒုက္ခများလေဒီမှာပေါ့ကမ္မနိနလပတ္တဘောလောကသံတ္တုဒ္ဒသနသအပတဝါလောကံတုခသဒုက္ခအတိမမောသနံမိဂယံတောင်းများဟောချစ်သားတို့ကမ္မတိနာရှင်ဖြစ်သွားခြင်းရှင်ဖြစ်သွားခြင်းတကူအဘိဓိဖြစ်သွားခြင်းဖြစ်ပါလျက်လောကသံလောကရဲ့အတောအဆုံးသို့ကုဋ္ဌသံမီသည့်အခါမြတ်ကုဋ္ဌသံမီသည့်အခါမြတ်နပတ္တဘောမရောက်နိုင်ပါ၏မရောက်နိုင်ပါ၏လောကသံလောကရဲ့အဆုံးသို့အပ္ပတဝါသမရောက်မှု၍ပါလေဝါမရောက်ပဲသာဖြင့်ဒုက္ခတရားတို့မှသမောဇဏ်တို့ကြောင့်နိုင်ခြင်းသည်နာတိဘယ်လိုလိုဒီနေမှမရှိနိုင်ပါပြီတော့သတိသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသင်္ခရိယဟံတော်မြတ်ဥစ္စာတို့တသမတို့အဝေဣကံတိနသစ္စေဣကံအမအာဇိလောကဝိတုလောကအကြောင်းကောင်းစွာသိမြင်ပြီးတော့လောကဝိတုလောကအကြောင်းကိုကောင်းစွာသိပြီးထတော့လောကအကြောင်းသိရင်လောကဝိတုလောကကိုသိရင်ဘာပါလဲဘုရားပရိသတ်ကလောကဝိတုဆိုတာရတော်ပြည့်တဲ့ဂုံကူပါမှာတော့တပါးပါတယ်နော
်
ဘုရားရှင်ကိုတော်ပြည့်တဲ့ဂုံကူပါကတော့တတ္တလောကနဲ့အကုန်ပြည့်တယ်သင်္ခါရလောကနဲ့အကုန်ပြည့်တယ်ဩဃာကလောကကြီးကိုလည်းအကုန်ပြည့်တယ်ဒါကြောင့်ဘုရားကလောကဝိတုလို့ချီးကျူးတာဘုရားတို့ပရိသတ်တော်သူတော်ကောင်းတို့အတွေ့တော့ဘုန်းကြီးပြောချင်တာကတတ္တလောကပြည့်ခြင်းပြည့်မပြည့်ခြင်းနဲ့ဩဃာကလောကကြီးပြည့်ခြင်းပြည့်မပြည့်ခြင်းနဲ့သင်္ခါရလောကကိုပြည့်တယ်ဒုပိသဟာလောကဝိတုပဲဟုတ်လား
သ
င်္ခါရလောကဆိုတာတစ်လုံးနဲ့ပြည့်စည်နေတာသင်္ခါရလောကဆိုတာ
ပြ
ည့်စည်တယ်လို့မပြည့်အောင်မပြည့်ရဘူးလား အဲ့ဒီပြုမြင်တာသင်္ခါရကူပြီးဒုက္ခပဲပြည့်စည်တာကလည်းဒုက္ခမပြည့်အောင်ပြုမြင်ရတာလည
်း
ဒုက္ခဩလောကဝိတုတဲ့အဲ့ဒါသိရင်လောကဝိတုပေါ့လောကဝိတုလောကအကြောင်းကောင်းသောအသိဉာဏ်ခါတော့ဟုတ်လားသူမေတော်ကောင်းစွာသိမြင်ပြညာရှင်ဖြစ်တဲ့ယောဂီပုဂ္ဂိုလ်သည်လောကတကူလောကရဲ့အဆုံးသို့ရောက်သည်လောကဝိတုပုဂ္ဂိုလ်သည်လောကတကူဖြစ်တယ်စကားတစ်ခု
လောကဝိသုပုဂ္ဂိုလ်သည်လောကံတကူဖြစ်ပါပေတယ်လောကံတကူလောကအန္တကူလောကံတကူလောကရဲ့ဆုံးသို့ကောင်းစွာရောက်သည်လောကအဆုံးရောက်သွားလောကဝိသုပုဂ္ဂိုလ်သည်လောကဤအဆုံးသို့ရောက်လောကကိုကောင်းလို့သိဟဲ့ပုဂ္ဂိုလ်ဒီလောကကြီးအဆုံးသို့ရောက်တယ်ဘုန်းကြီးတို့ပရိသတ်များသူစားကြပါဟုတ်လားလောကဝိသုလောကအကြောင်းကောင်းစွာသိတဲ့သူမေတ္တာသောပညာရှင်ဒီလောကတကူလောကရဲ့အဆုံးသို့ကောင်းစွာရောက်ပြီလက်ရှာအနေနဲ့လက်ရှာအနေနဲ့ရည်ပြင်းမြည်ပြင်းဝိငယ်မှာရှင်အမျိုးမျိုးယထာအမျိုးမျိုးတကောအပညာအမျိုးမျိုးတွေလက်ရှာမနေချာလောကကြောင့်သိအောင်ခိုင်းပြီးတော့လာကြည့်လိုက်ပါပြည့်စည်တာတွေ့ရမယ်မပြည့်အောင်ပြုမြင်ရတဲ့ဒုက္ခကိုတွေ့ရမယ်ပြည့်စည်နေတဲ့ဒုက္ခတွေကိုတွေ့ရမယ်ဟုတ်ကဲ့လားအဲဒါကြောင့်လောကနဲ့လောကဝိသုလောကအကြောင်းဒုက္ခကိုကောင်းစွာသိတော့သူမိတာတို့ပြည့်ရရှင်ပြီလောကတည်းကလောကကြီးရဲ့ဆုံးလို့ကောင်းစွာရောက်ပြီဟောဒီကောင်းစွာမှလည်းဖြစ်ပါသေးတည်းသောသူမေတ္တာသောပညာရှင်သည်လောကတကူလောကရဲ့ဆုံးသောကောင်းစွာရောက်သည်ဖြစ်၍ဘုသိတဗျမစီယောမြတ်တဲ့အကျင့်တရားမှန်များကိုကျင့်သုံးပြီးသည်ဖြစ်၍လောကသာလောကကြီးရဲ့အတ္တဆုံးကိုအတ္တဆုံးကိုမြတ်တော်ကောင်းစွာထင်တယ်ပြည့်မြတော်မူကြကုန်ပြီးသည်ဖြစ်၍သမိတာဝိမကောင်းသောကိလေသာတရားတော်ကိုအကုန်လုံးပယ်ရှားခဲ့ပြီးသည်ဖြစ်၍ဤမေတ္တာလောကံဤပြစ္ဆုတ်ပံလောကကိုလာတော့ပရိသလောကံနောက်ဖြစ်ရအောင်မဲ့လောကကြီးကိုလာတော့နာသီသတိတောက်တာခြင်းလိုလာခြင်းအလေးမရှိတော့ပါဘူးလောကရဲ့အကျိုးကိုကောင်းစွာသိတဲ့ပုဂ္ဂိုလ်သည်လောကအဆုံးသို့ရောက်ခဲ့ပြီးဖြစ်ခြင်းကြောင့်ဒီလောကကိုလည်းမလိုချင်တော့ဘူးနောက်ဖြစ်အောင်မဲ့လောကတွေကိုတော့ဒီမြေသာလောကဤပြည်သူ့ဘလောကကိုလည်းကောင်းပရိသလောကနောက်ဖြစ်ရအောင်မဲ့လောကအမျိုးမျိုးတွေကိုလည်းကောင်းဟုတ်လားဤလောကတောင်လောကဆိုလောကအမျိုးမျိုးတွေကိုလောကတကူလောကအဆုံးသို့ရောက်နေသောပုဂ္ဂိုလ်သည်အလောကဝိသုလောကအကြောင်းကောင်းသောသည်ဤတဲ့ပုဂ္ဂိုလ်သည်နာပြီကတိပဲလို့ဤနေမှာတောင့်တခြင်းအလျင်မရှိတော့ပါပေသတည်းလောကကောင်းတာသိတဲ့ပုဂ္ဂိုလ်သည်ဒီလောကကိုလည်းမကြောက်တာတော့ဘူး။နောက်ဖြစ်ဦးမဲ့လောကတွေကိုလည်းအဲလောကတော့မကြောက်တာရင်သူသူဒီလောကတစ်ပြည့်ဆုံးသွားတယ်။အဲ့ဒီပုဂ္ဂိုလ်မျိုးကိုလောကံတကူပုဂ္ဂိုလ်ခေါ်တယ်။ဘာပုဂ္ဂိုလ်လဲ။လောကံတကူနော်။လောကအကြောင်းသိသူများကိုတော့လောကဝိသုမြတ်စွာဘုရားရှင်ကိုရောမြတ်ရဲ့ဂုံတော်အရာဆိုရင်တော့ပတ္တသင်္ခါရဩကာသဆိုတဲ့သုံးမျိုးသောလောကကိုအကုန်အကျွမ်းမရှိသိလို့လောကဝိတုခေါ်ပါလေ။ယောဂီများအနေနဲ့တော့မိမိရဲ့ကံလမ်းများလုံးသောကိုယ်ကာယအတွင်ပြည့်စည်နေတဲ့လောကအကြောင်းသိလို့လောကဝိတုလို့ဆိုရမယ်။အဲ့ဒီလိုပြည့်စည်နေတဲ့လောကကြီးကိုသိရင်နောက်လောကဖြစ်ရှင်အောင်မလား။ယခုဖြစ်နေတဲ့လောကကြီးပေါ်မှာတော့ကြီးဝေမသွားဘူးလားနာတိတတိမတောင့်တတော့ဘူးမတောင့်တရင်မဖြစ်ဘူးအဲ့ဒီအချိန်ဆုံးတယ်ဟုတ်ပါလားလောကနဲ့လောကုတ္တရာလောကဝိတုနဲ့လောကံတကူနားလည်ရပြီနော်ဒါသမဟဝိလောကဝိတုသူမေတ္တောလောကနဲ့ကိုဥတိတမြမစရိယောလောကသာအတ္တသမိတာဝိညာတဝါနာတိတိလောကမိမံပရိသဒိဋ္ဌိယံတော်မြတ်ဥစ္စေသတ္တသမတုတ္တဟဝေဣကတေနသစ္စေဧကံအမဟဖြင့်သူမိတော်ကောင်းသောသူမိတော်ကောင်းသောပညာရှိဖြစ်ပေသောဝါအလွန်များတည်းတည်းနဲ့ဉာဏ်ဉာဏ်နဲ့ပြည့်စုံနေပေထသောလောကဝိသူလောကအကြောင်းကောင်းစွာသိပေထသောယောဂီပုဂ္ဂိုလ်သည်သမိတာဝိမကောင်းမှုမှန်များကိုအကုန်လုံးပယ်ရှားခဲ့ပြီဖြစ်၍လောကကလောကရဲ့ဆုံးကိုလောကမှာလောကကြီးရဲ့အန္တဆုံးကိုလည်းတတ်တော်ကောင်းသောပဉ္စတိမြင်နိုင်ခဲ့ပြီဖြစ်၍
ဤမေတ္တာလောကံဤပြည့်စုံမလောကဘောလောကပရိသလောကံနောက်ပြည့်အောင်မေလောကဘောလောကနာလီတတိတောက်တာခြင်းအလျင်မရှိတော့ပါဘူးဓမ္မတို့ကြောင့်အောက်ပုဂ္ဂလတို့ကဲ့သို့သောလောကယံကောင်းစွာသည့်ဤလောကနောင်လောကလောကသဘောကိုမတောင့်တတဲ့ပုဂ္ဂိုလ်သူမြတ်သည်လောကံတခုလောကယံဆုံးကိုကောင်းစွာရောက်နေတဲ့ပုဂ္ဂိုလ်သည်အတိကောင်းစွာမနဲ့ဖြစ်ပါပေသတည်းဒါကြောင့်လောကကြောင့်ကောင်းစွာသိခြင်းပဲ။ဩအဝိဇ္ဇိလိုက်ပြီးတော့ရှာမနေနဲ့လက်ပတ်ပြီးတော့မနေနဲ့ခန္ဓာထဲမှာရှာလိုက်ပါ။လောကရောလောကရဲ့ဆုံးကိုရောဒီမှာပဲတွေ့တယ်။ဟုတ်လား။အေးရောဟိတ္တသုတ်တံကိုကြည်ကြည့်ရအောင်အဓိပ္ပာယ်ကအကုန်လုံးဆုံးသွား။ဘဂဝါသာဝတိဇံဝိဟာရတိဇေတဝတိအနန္တပိဋကတအာရမေဧကသံယံဂါကဝါနေဘဂဝါဘုရား၆ပါးသည်သဗ္ဗေယျဘယချင်းကိုယ်တော်မြတ်သည်ဘာဝိတိယသာဝိတိဣတိတော်နဲ့အနာတပိဋိကဂါနာမိတိအာရမိနှလုံးမူလျာပြောဝါရာကောင်းသောဇေတဝါနေဇေတဝယံမောင်းတိကောင်း၌မဟာတာတော်အဖြစ်မြတ်သောဝါအေတရာပင်များပြားလာသောအဘိဓုသံဃေနယဟန်တော်ပေါင်းနှင့်သတိတူတော်ကွာ